မြန်မာနိုင်ငံမှာဒီကနေ့ကစားမယ့်မြန်မာနဲ့ထိုင်းတို့ရဲ့ AFC U19 ဘောလုံးပွဲမှာမြန်မာအသင်းအနိုင်ရဖို့အတွက်စိတ်ဓာတ်ကအရေးကြီးတယ်လို့မြန်မာလက်ရွေးစင်ဟောင်းဦးအေးမောင်ကြီးကပြောသလိုပရိသတ်အနေနဲ့လည်းပထမပွဲထက်ပိုပြီးတော့အားပေးဖို့သူကတိုက်တွန်းလိုက်ပါတယ်။ထိုင်းနဲ့မြန်မာတို့ရဲ့ပွဲကြိုသုံးသက်ချက်ပြင်မနေ့ကကစားသွားခဲ့တဲ့ပွဲအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင်။
AFC U19 Championship ဘောလုံးပွဲတွေကိုအောက်တိုဘာ10ရက်နေ့ကကစားကြတာမှာရန်ကုန်မှာကစားတဲ့ OSUB ပွဲတွေမှာဥဇဘက်ကစ္စတန်ကအင်ဒိုနီးရှားကို3-2နဲ့နိုင်ပြီးတော့ Australia နဲ့ UAE တို့2-0တည်းချသွားခဲ့ပါတယ်။ OSUB ပွဲတွေကိုနေပြီးတော့မှကစားကြတာမှာပထမပွဲမှာ Iraq က Oman ကို6-6မရှိနဲ့ဂိုးပြတ်အနိုင်ရသွားပြီးတော့မြောက်ကိုရီးယားနဲ့ Qatar တို့ရဲ့ဒုတိယပွဲမှာတော့ Qatar ကမြောက်ကိုရီးယားကို3-2နဲ့အနိုင်ရသွားပါတယ်။ဒီနေ့မှာတော့အုတ်စု A ပထမပွဲဖြစ်တဲ့အီရန်နဲ့ယေမန်တို့ကစားကြမှာဖြစ်ပြီးတော့ဒုတိယပွဲကိုတော့အင်ရှင်မြန်မာအသင်းကထိုင်းနဲ့ကစားမှာပါပထမပွဲမှာအီရန်ကိုနိုင်ထားတဲ့ထိုင်းအသင်းရဲ့အားသာချက်တွေကိုတော့မြန်မာဘောလုံးရွှေခေတ်ရဲ့လက်ရွေးစင်ဟောင်းဦးမျိုးဝင်းညွန့်ကအခုလိုသုံးသပ်ပါတယ
်ယူရီးယားဘောလုံးဆက်တာလေးတွေညင်နေကြဥပမာဆိုတော့နောက်ကပဲဘောလုံးအလေကိုပဲဆက်အလေကနေရှေ့ကိုပဲချက်ချက်များသွားပြီးဘောလုံးပြက်တာနည်းတယ်သူတို့ချောက်ထဲမှာဘောလုံးရတာများတယ်ကျွန်တော်တို့ဒီရတခါလေးပေးလိုက်ရင်ဟိုလူကရှေ့ပြေးပေးတာနောက်တာမျိုးတွေပေါ့နောက်တော့ပြောလူကြက်နေတဲ့နေရာကိုထည့်ပေးလိုက်တာတော့ဟိုကဖြက်လို့လွေတာမျိုးတွေအဲ့ဒါမျိုးတွေယူရီးယားသိမ့်မရှိဘူးယူရီးယားပေးလိုက်ရင်ကိုလူဘောလုံးမြင်းမြဲကင်လို့ရအောင်ပေးနိုင်တယ် time နဲ့ pace ပေါ့ဗျာအဲ့ဒါမှဒီကောင်တွေကတော်တော်ကောင်းတယ
်ယမန်နဲ့ပထမပွဲတော့ကမြန်မာအသင်းဟာဘောလုံးအပေးယူလောက်တာတွေနေပြီးတော့ကစားကွက်မမိတာကြောင့်တိုက်စစ်ကလည်းမထီရောက်ဘူးလို့ဦးမျိုးဝင်းညင်းကသုံးသပ်ပါတယ
်ဘောလုံးရတာလည်းတပြိုင်တည်းကိုကြီးမှခြောက်တဲမှာသိထားလို့မရအောင်ခက်မြန်မြန်သူက pass လုပ်ပါမဝင်းကလန်ကို pass လုပ်ရင်လုံးမယ်ဘုံမို့ဘွားကိုပြေးလမ်းကြောင်းချရင်ချမယ်သူ့လည်းပြေးခိုင်းပေါ့ကျွန်တော်တို့ကဘောလုံးအကင်ညာနေကျွန်တော်တို့အသင်းမှာစိတ်ပူကြအဲ့ဒါပဲအလယ်နဲ့ရှင်းနဲ့ချိန်တဲ့ဟာပေါ်မှာချိန်ကိုက်မဖြစ်ကြရင်ကင်ညာလို့ block ဖြစ်သွားတာရယ်နောက်ကိုကတက်ဖြစ်ပြန်တော့ကောင်တာကိုဝင်လာတဲ့အခါကျရင်ညာသွားပြန် right side ရယ် center defender တွေကြားရဲ့ဘောလုံးကဝင်ညာ
မြန်မာအသင်းဟာပထမပွဲမှာတေးကြတာကြောင့်အုပ်စုကနေတက်ဖို့အတွက်ထိုင်းနဲ့ပွဲမှာအနိုင်ရဖို့အရေးကြီးတယ်လို့မြန်မာဘောလုံးရွှေခေတ်ရဲ့လက်ရွေးစင်ဟောင်းနောက်တစ်ဦးဖြစ်တဲ့ဦးအေးမောင်ကြီးကပြောပါတယ်ဒီပွဲမှာမြန်မာအသင်းအခြေအနေကောင်းနိုင်ပါမလားဆိုတဲ့အပေါ်မှာသူပြောတာကတော့
မကောင်းလို့တော့မရတော့သူတို့ပွဲစဉ်နေထိုင်ရတာဒုတိယပွဲပေါ့သုံးပွဲကတော့အီရန်နဲ့ပေါ့အီရန်ကဒီဘက်ပိုင်းမှာသူကအကောင်းဆုံးသင်းလို့သူ့ဘာသူတွတ်ထားတာပေါ့တကယ်လည်းကောင်းပါတယ်ဒါပေမဲ့သူကအမှတ်ရော့သွားပြီဆိုတော့သူနဲ့ကိုယ်နဲ့နောက်ဆုံးတွေ့ရင်သူကကိုယ်တော့တုံတော့မှာပွဲစဉ်နေထိုင်ရဒီဒုတိယပွဲကနိုင်ထားမှသူ့ကိုကျွန်တော်တို့ကနောက်ဆုံးပွဲမှာထိန်းကစားလို့ရတော့ပေါ့ဒါဆိုတော့ဒီထိုင်းနေပွဲမှာနိုင်ဖို့တော့လိုတယ်နိုင်မှုဆိုတော့ခုနပြောလို့ပဲဒီချဲတော့ဘာမှပြောမင်းတော့စိတ်တာပဲကိုစိတ်ဓာတ်ကိုကိုပါမို့ပဲစွန့်စားဖို့တော့လိုလာပြီပေါ့နော်အကဲစားနေလို့တော့မရဘယ်ချိန်ရမလဲမဆောင်နဲ့ရတဲ့ချိန်ထားတော့ပဲ
ထိုင်းနဲ့ပွဲဟာခက်ခဲမှဖြစ်ပေမဲ့လည်းမြန်မာအသင်းအနေနဲ့အလားအလာကောင်းနိုင်ပါတယ်ဆိုပြီးတော့သူကပြောပါတယ်ဆိုတော့ဦးမျိုးဝင်းညွန့်ကရောဘယ်လိုခံမှပါသလဲ
ဒီထိုင်းအသင်းကပြီးခဲ့တဲ့ကစားရဲ့အသင်းလောက်တော့ tough မဖြစ်ဘူးအဲကြောင့်သူတို့လည်းလူ၄-၅ယောက်လောက်စစ်လေးတွေပါလာပြီသူတို့လည်းထိုင်းရဲ့ player ကသူကအရင်ကစားတဲ့ပုံစံတိုင်းပဲသူတို့ကအထင်းသေးနဲ့သွားနေဒါပေမဲ့ဘာကွာသွားလဲဆိုတော့ခုနပြောလို့ရှင်မြန်မှုနဲ့ experience မှာတော့နည်းနည်းကွာတယ်ပမာတော့ဒီလူပဲဆိုတော့ပမာ combination နဲ့ရနေပြီးတော့ကိုယ်အိမ်မှာလည်းဖြစ်တဲ့အတွက်ပမာ 75% လောက်ပမာနိုင်မှုများ
ရေမန်နဲ့ပထမပွဲမှာသူနာခွင်းအထူးရက်နဲ့အရှိတ်ပတ်တန်းအပြည့်အားပေးခဲ့ကြတဲ့မြန်မာပရိသတ်ရဲ့အားဟာထိုင်းနဲ့ပွဲမှာလည်းတိတ်ကိုအရေးကြီးတဲ့အတွက်ပထမပွဲထက်ပို့ပြီးတော့ကိုအားပေးဖို့ဦးအေးမောင်ကြီးကတိုက်တွန်းလိုက်ပါတယ်
။ဒိတာကအားပေးနေတဲ့အတန်းဆိုတာရေးကြည့်ပါတယ်။ဒီငယ်လေးကလေးတွေဖို့မှာပို့ပြီးတော့ရေးကြည့်ပါတယ်။ဒိတာထိုင်းတဲ့ပွဲဆိုတော့ငကိုတွေကလည်းဘာပဲပြောပြောဟောလာကျွန်တော်အနိုင်ရကျင်တဲ့စိတ်ကရှိနေခါကြဒီနေတော့လို့ပို့ပြီးတော့နည်းနည်းအားပေးဖို့ရယ်။နောက်ပြီးတော့အားပေးတဲ့ဆိုတဲ့နေရာမှာလည်းတစ်ခါကျတော့ဟိုကုပိတာတော်မှာကုကန်းမလေးမင်းရဲ့ကစားရင်းနဲ့မျောသွားတယ်။မျောသွားတဲ့ခါကျငြိမ်သွားတဲ့ခါလည်းရှိတယ်။မငြိမ်ဘူးလေ။တောက်ချောက်ကိုတွန်းအားပေးနေဖို့တော့လုံးဝတည်းနဲ့ဒါလည်းအားတားရပါပဲ။
နေပြည်တော်မှာဒီကနေ့ကစားမဲ့အုပ်စုစီပွဲစဉ်တွေမှာတော့ဂျပန်နဲ့ဗီယက်နမ်တောင်ကိုရီးယားနဲ့တရုတ်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ